င်းပါမြင်းလို့အဓိပ္ပာယ်ရတဲ့ horse ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးပါမို့ပထမဦးဆုံ
း dark horse
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက D-A-R-K dark ကအမဲဒါမှမဟုတ်အနေရောင်ဒါမှမဟုတ်မှောင်နာHorse horse ကမြင်းဆိုတော့စကပိုက်ခွန်ရဲ့ဓာတ်ရိုက်ဓိပ္ပာယ်ကတော့မြင်းအနေရောင်ပေါ့အမေရိကန်သုံး idiom အတော်များများဟာအာကစားလောကကနေဆင်းသက်လာတာမို့ဒီအသုံးကလည်းအာကစားတစ်မျိုးဖြစ်တဲ့မြင်းပြိုင်ပွဲကနေဆင်းသက်လာတာဖြစ်ပါလေမြင်းပြိုင်ပွဲမှာမြင်းတွေအပြေးပြောင်းတာမကမြင်းလောင်းတာလည်းရှိလေတော့ပြိုင်မြင်းတွေပေါ်လောင်းကြီးထိုးကြတဲ့အခါနာမည်သိမရတဲ့လူတွေသိမလောင်းတဲ့တနည်းဆိုတပီးချင်းသိမခံရတဲ့နိုင်မဲလို့လူတွေကသိမထင်ကြတဲ့မြင်းမျိုးကိုမြင်းပြိုင်ပွဲတွေမှာDark horse ရေလို့ရည်ညွှန်းပြောလို့ရှိပါတယ်။ဒီနေ့အဖြစ်တော့ဒီမြင်းဟာအနှစ်ရောင်ဖြစ်ချင်မှဖြစ်မှာပါ။ဒီမြင်းအကြောင်းလူတွေကသိမသိကြတော့သူ့အကြောင်းကအမှောင်ကျနေတဲ့သဘောပေါ့ရှင်။နောက်ပိုင်းမှာဒီအသုံးဟာမြင်းပြိုင်ပွဲဒီမှာသမကတခြားအကစားလောကမှာလည်းအသုံးပြုလာကြပြီးအဲ့ဒီကတစ်ဆင့်နေစဉ်ဘဝအထူးသဖြင့်နိုင်ငံရေးလောကမှာလည်းအသုံးပြုလာကြပါတယ်။ Dark horse ရဲ့ idiom အသေးပေကလူတွေသိမသိကြတဲ့သိမထင်ပေါ်တဲ့နိုင်မဲလို့လူတွေသိမထင်ကြတဲ့လူမျိုးကျမတို့မြန်မာမှာပြောလို့ရှိတဲ့ဒီလူဒါလောက်တောင်လာမဲလို့မထင်မှတ်ထားတဲ့လူမျိုးလို့ပေါ့ရှင်ဒီသုံးနှစ်ပတ်သက်လို့ George ဖွင့်ပေးတဲ့ဥပမာကတော့
He was a dark horse in the mayor's race but the people liked his campaign style and voted for him
သူကတော့မြို့တော်ဝင်ရွေးကောက်ပွဲမှာလူတွေသိမ့်မသိကြတဲ့ပုဂ္ဂိုလ်ပါပဲ။ဒါပေမဲ့သူမဲဆွယ်ပုံကိုလူတွေကသဘောကျကြတော့သူ့အတွက်ကိုမဲပေးကြတာပေါ့လို့ကြည့်ပြရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ He was a dark horse in the mayor's race, but the people liked his campaign style and voted for him.
ခုဆက်လက်ကြင်ပြပေးမှာကတော့
Flog a dead horse.
ဖြစ်ပါလေ။စာလုံးပေါင်းကFLOG flock ကစက်တိုက်ရိုက်တာ A ကတခုတကောင် DEAD dead ကသေတာအသက်ရှိတော့တာ HORSE horse ကမြင်းဆိုတော့စကိုက်ခွန်ရဲ့လုံကောက်အသေးပဲကတော့သေးနေတဲ့အသက်ရှိတဲ့မြင်းကိုစက်တိုက်ရိုက်နေတာပေါ့မြင်းကိုစီးမဲလှဲဆွဲခိုင်းမယ်ဆိုရင်မြင်းဆရာကကြာဖို့ဒါမှမဟုတ်ချိန်နဲ့ရိုက်မောင်းတွေရှိတာအများအသိပါအသက်ရှိတော်တဲ့မြင်းကိုရိုက်ပြင်းရင်ရိုက်ပြေးပြင်းပြေးခိုင်းနေဆိုရင်အကျိုးပဲမှရှိမှာလေရှင်။ဒါကြောင့်ဒီ idiom ရဲ့အဓိပ္ပာယ်ကတော့ရှင်းပါလေ။ဘာလို့လို့ထူးမှမဟုတ်တဲ့ကိစ္စတရားတစ်ခုကိုဆက်လုပ်နေတာလူသားပင်ပန်းပြီးတဲထဲရေသွန်းလိုမျိုးဖြစ်နေတာအချီးနှီးဖြစ်တာမျိုးကိုဆိုလိုတာဖြစ်ပါလေ။ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Telling my brother to stop drinkingis just like flogging a dead horse. He's been drunk most of his life.
ကျွန်တော်ရဲ့အကိုကိုအရင်မတောက်ဖို့ပြောရတာအချီးနီးလေးကုန်တာပါပဲဗျာ။သူ့တစ်သက်လုံးကအများအပြားမူးကြီးနေတာပဲလို့ထင်ပေရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Telling my brother to stop drinking is just like flogging a dead horse. He's been drunk most of his life.
ခုနောက်ဆုံးတင်ပြပေးမှာကတော့
Don't look a gift horse in the mouth
ဖြစ်ပါတယ်စာလုံးပေါင်းက don apostrophe t don't ကdo not မလုံးနဲ့လို့တားတာဖြစ်ပြီး look look ကကြည်တာဆိုတော့ don't look ကမကြည့်နဲ့ပေါ့ a ကတခု gift gift ကလက်ဆောင် horse horse ကမြင်းIN ကအထဲမှာ THE the MOUTH mouth ကပါဇာဆိုတော့စကိုက်ခွန်ရဲ့လုံကောက်အသေးပဲကလက်ဆောင်ရတဲ့မြင်းကိုပါဇက်ပြဲမကြည့်ဖို့ပြောတာဖြစ်ပါလေ။ကျမတို့မြန်မာမှာလည်းအလကားရတဲ့နွားကိုသွားပြဲမကြည့်နဲ့ဆိုတဲ့အတုံးတိုင်းလို့ဆိုရပါလိမ့်မယ်။ EDM ဆိုတဲ့သွားပိုက်ဒီပဲကလည်းရှင်းပါလေ။လက်ဆောင်ရတာတနည်းအလကားရတဲ့မြင်းကိုသွားတွေကောင်းရဲ့လားဘာလားညာလားနဲ့ကြည့်ထူတာမျိုးဖြစ်လို့အဲ့ဒီလိုစည်းစားမကျဲဖို့ပေးတယ်လူစည်နာပြစ်အောင်မလုပ်ဖို့တင်စားပြောတာဖြစ်ပါလေ ီသုံးနဲ့ပတ်သက်လို့ဂျော့ရှ်ကပြတဲ့ဥပမာကတော့
Don't look a gift horse in the mouth by saying you don't like the color of the car your sister gave you for free. Be happy.
ခင်ဗျားမကခင်ဗျားကိုအလကားပေးတဲ့ကားကိုခင်ဗျားကအယောင်မကြိုက်ဘူးလေးဘာဘူးလေးနဲ့စေတနာပြည့်အောင်လေးအောင်ကြီးမထူပါနဲ့ဗျာဝင်းသားစားမှာဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားအစဉ်ကြည့်ကြရအောင
် Don't look a gift horse in the mouth by saying you don't like the color of the car your sister gave you for free. Be happy.
ခု English American Style American သုံးအင်္ဂလိပ်စာအစီအစဉ်မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော့
Dark horse, flog a dead horse, don't look a gift horse in the mouth.
တို့ဖြစ်ကြပါလေနောက်တွင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်